နယူးဇီလန်နိုင်ငံခရစ်စ်ချာ့ချ်မြို့ကမွတ်စလင်ပြည်နှစ်ခုမှဒီကနေ့ပြစ်ခတ်မှုဖြစ်ပွားရာကလူပေါင်း49ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်လူ20လောက်ကလည်းအပြင်းထန်ဒဏ်ရာတွေရရှိသွားပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအမျိုးသား3ဦးအမျိုးသမီး2ဦးဖမ်းဆီးထားပြီးတန်လျာရှိသူတွေအားလုံးဟာလုံခြုံရေးအတွက်စောင့်ကြည့်ခံဆင်းမှမပါဝင်ဘူးလို့လည်းနယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကပြောပါတယ်။အသက်28နှစ်အရွယ်တနတ်သမားအဖြစ်တန်လျာရှိသူကိုတော့လူသတ်မှုနဲ့အမှုဖွင့်ထားပြီးစီရင်နေမှာရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးမိုက်ပိုရှာပြောပါတယ်။ရဲတပ်ဖွဲ့ကတရားစွဲခံရသူအမည်ကိုထုတ်မပြောရင်လည်းနယူးဇီလန်ရုပ်မြင်သံကြားဌာန TVNC ကတော့တနတ်သမားဟာအော်စတြေးလျနိုင်ငံ New South Wales ပြည်နယ် Grafton မြို့ကအသက်28နှစ်အရွယ် Brandon Tarrant ဆိုသူဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အော်စတြေးလျဝန်ကြီးချုပ် Scott Morrison ကလည်းတန်လျာရှိသူတနတ်သမားဟာအော်စတြေးလျနိုင်ငံသားဖြစ်ကြောင်းအတည်ပြုခဲ့ပြီးလက်ရဆုံးအကြမ်းဖက်ဝါဒီတူအဖြစ်ရည်ညွှန်းပြောဆိုခဲ့ပါတယ်။လူပေါင်းရာနဲ့ချီဝှက်ပြဖို့ဗလီတွေမှာရောက်နေတော့တိုက်ခိုက်မှုဖြစ်ခဲ့တာပါ။တနတ်သမားကတော့တိုက်ခိုက်မှုကိုကောင်းမွန်တက်ထားတဲ့ကင်မရာနဲ့ရိုက်ကူးပြီး Facebook လူမှုကွန်ရက်မှာဓာတ်ရိုက်ပြတ်သားခဲ့ရမှာပလီတခုထဲမှာအသက်ခံရသူတွေကိုလည်းတွေ့ခဲ့ကြပါဗျ။ရွှေပြောင်းနေထိုင်သူတွေကိုကြွချော်သူဖြစ်နေရင်ညွန်းပြောဆိုတဲ့ကြီးညာချက်ထုတ်ပြန်ခဲ့ပြီးနောက်မှာပဲ Facebook မှာဗီဒီယိုကိုတိုက်ရိုက်ပြသခဲ့တာပါ။ရစက်လုံးနဲ့တိုက်ခိုက်မှုဗီဒီယိုကိုတော့နောက်ပိုင်းလူမှုကွန်ရက်ပေါ်ကနေဖယ်ရှားခဲ့ပါဗျ။တိုက်ခိုက်မှုတွင်ပလီတခုထဲမှာလူ40ယောက်သေဆုံးပြီးတနတ်တန်ရာတွေကြောင့်စစ်ကူတပေးနေရတဲ့48ယောက်ထဲမှာတော့ငယ်ရွယ်တဲ့ကလေးတွေပါဝင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားတာပါ။တိုက်ခိုက်မှုဖြစ်စဉ်နှစ်ခုစလုံးမှာစံချိန်တင်လာအောင်လက်နက်တွေအများများဖမ်းဆီးရမိခဲ့ကြောင်းလည်းရဲကော်မရှင်နာမင်းကြီးကပြောပါရတယ်။တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့နယူးဇီလန်မှာအကြမ်းဖက်တိုက်ခိုက်မှုသတိပေးအဆင့်ကိုလည်းတွန်းမြင့်ထားပါရတယ်။